ဒီတော့ထိုင်းမြို့သားရဲတပ်ဖွဲ့ကရဲဘော်ချုပ်နေုံဆက်ကတိကုံဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖွဲ့ဒီလိုက်ပြီးရဲတပ်ဖွဲ့ဝင်၂၉ဦးစစ်ဆေးခဲ့ပြီးတဲ့နောက်လူကုန်ကူးမှုတွေမှာနေဆက်ကရဲတပ်ဖွဲ့ကရဲဘော်ချုပ်နေုံဆက်ကတိကုံဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖွဲ့ဒီလိုက်ပြီးရဲတပ်ဖွဲ့ဝင်၂၉ဦးကိုစစ်ဆေးမှု เนาะไอ้คอมมิตี้ဖွဲ့လိုက်တာထိုင်းသူရဲ့ချုပ်ကနေပြီးတော့ပါဝင်ပြီးတော့ပေါ့เนาะဘယ်လိုလဲဆိုတော့အဲ့ဒီလူမောင်ကိုတွင်တွင်မှုတွေကအခုအများကြီးနေတယ်များတဲ့အတွက်ကြောင့်မလို့သူရင်းတော့မြင်လာတာပေါ့เนาะမြင်လာဆိုတော့တန်းကြီးနေဖြစ်တာကြောင့်အဲဒီလိုထွက်လာလူများတယ်အဲ့ဒါပေါ်မူတည်ပြီးတော့ခုနကဒီဘက်မှာရှိတဲ့ပွဲသားတွေနဲ့ငါဒီထိုင်းတချို့ထိုင်းရဲ့ရာရှိတွေကအဲ့ဒီဒေသကပိုင်းပတ်သက်တယ်ဆိုပြီးတော့သူတို့ဆင်းရဲရှိတဲ့လူအားကို29ယောက်လို့ပြောတယ်အဲ့29ယောက်ကိုသူတို့ဆောင်းလန်းစီစီပင်ပေါ့ဆောင်းလန်းစီစီကိုတော့ကော်မတီတရားတရားဝင်ဖွဲ့လိုက်တာ
ကိုဗစ်ကတည်းအရေးပေါ်ကာလမှာမေကြားတလျှောက်လူရုံရေးတက်တီတိုးမြင့်စောင့်ကြည့်နေတဲ့ကြားကမြေဆက်လမ်းကြောင်းတွေကလည်းမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဇက်တိုက်ဝင်ရောက်လာနေတာကြောင့်အရေးပေါ်ဖြေရှင်းရမယ့်ပြဿနာတစ်ခုဖြစ်နေပြီဆိုပြီးထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ထိုင်းရဲတပ်ဖွဲ့ကလူကုန်ကူးမှုတားဆီးနိုင်ရေးအတွက်အပူတပြင်းလှုပ်ဆောင်နေတဲ့ကြားကပဲမေလ20ရက်နေ့ကကက္ကနဘူရီပြည်နယ်ထောင်ဖာဖွန်မြေဆက်လမ်းကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုတင်လာတဲ့ပစ်ကတ်ကားတစ်စီးကိုနေကြောင်တပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ကားနောက်မှာတယ်လီဖုန်းနဲ့ပိတ်ထားပြီးတင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိခဲ့ကြောင်းဦးမင်းဦးကဆက်ပြောပြပါတယ်
။အဲ့ဒါထောင်ဖာဖုန်မှာမနေ့အစောကြီးမနေ့အစောကြီး၄နာရီကျော်လောက်ကအဲ့ဒါဟိုပေါ့ဟိုမြန်မာနိုင်ငံသား၁၄ယောက်အဲဒီကားကိုဆက်လိုက်တော့ပေါ့နော်။နော်တယ်လီဖုန်းကဘလော့ခ်အင်းနဲ့အုပ်ပြီးတော့ခေါ်လာတာအဲ့ဒါကိုမိတာ
ဘလော့ခ်တယ်လီဖုန်းအုပ်ပြီးလိုက်ပါလာရတဲ့မြန်မာနိုင်ငံသားတွေအနေနဲ့တဦးနဲ့တဦးထပ်ပြီးလိုက်ပါလာရတာကြောင့်အာနာဘိုင်နေဖမ်းမိတဲ့အချိန်မှာတော့အများစုဟာမူးဝေအော်အန်နာချွေထွက်လွန်နာတွေနဲ့အသက်ရှူကျက်တာတွေစတဲ့ဝေဒနာတွေဖြစ်ပြီးစေကူတာမှုတွေပေးခဲ့ရကြောင်းကိုလည်းထိုင်းအာနာဘိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာဒီလဘိုင်းနေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ကောအလောက်ကန်နေခက်ခဲတာတွေကြောင့်ပါအိန္ဒိနာချင်းထိုင်းနိုင်ငံတဲကိုနေ့စဉ်ဒီပါမြန်မာနိုင်ငံသားတွေအစုလိုက်ပြုံလိုက်ခိုးဝင်လာနေကြပြီးလူပုံကူးမှုအမှုအခင်းတွေလည်းဖြစ်နေတယ်ဆိုပြီးထိုင်းအာနာဘိုင်တွေကပြောဆိုကြပါတယ်ရှင်